အပူလိုင်းထန်ခန်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ထက်ဆက်မီအသုံးပြုမှုအများမြင့်တက်နေတာကြောင့်မလုံမလောက်ဖြစ်ပြီးတော့လူပေါင်းတန်းတဲ့ချီလျက်ဆက်မီပြတ်တောက်နေပါတယ်။ပူပြင်းချိန်မှာလယ်သမားတွေလယ်ယာစိုက်ပျိုးရေးအတွက်ရေပိုသုံးတာ၊ရမဒန်ဥပလာကောင်အတွက်စီးပွားရေးလုပ်ငန်းတွေပွဲတော်ပြင်ဆင်မှုတွေလုပ်နေတာကြောင့်အခုလိုလျက်ဆက်မီမလောက်မငါဖြစ်ပြီးတော့မီးဖြတ်ခံထားရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနေ့ကုန်အစာမစားဘဲဥပုသ်ဆောင်ပြီးညဘက်မီးပြတ်လို့အိပ်မရတာသိဆိုးတယ်လို့ဒါကာမြို့တော်မှာနေသူတယောက်ကပြောပါတယ်။ညဘက်မီးမလာတဲ့ပြဿနာဟာဒီတစ်ချိန်မှာအဆိုးဆုံးဆိုတာကိုအစိုးရရဲ့အချက်အလက်တွေမှာလည်းဖော်ပြပါတယ်။မီးအပြတ်ဆုံးနေရာတွေထဲမှာစစ်တကောင်းစိတ်ကမ်းမျိုးနဲ့အထည်ချုပ်စီးဝါဆေးဝါးနဲ့ချင်းမြင်ဆက်ရုံတွေအဓိကအခြေဆိုင်ရာမိုင်မန်ဆိုင်မျိုးလည်းပါပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့အထိဒါကားမျိုးတော်ရဲ့အပူချိန်ဟာဒီမတိုင်ခင်သတင်းပတ်ကနေနှိုင်းရှင်ရဲ့ 6.5 ရာခိုင်နှုန်းပိုပူလာတယ်လို့အစိုးရထုတ်ပြန်တဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။နိုင်ငံအနောက်ပိုင်းမှာမနေ့ဗုဒ္ဓဟူးနေ့တုန်းကအမြင့်ဆုံးအပူချိန်ဟာ 42.8 ရာခိုင်နှုန်းအထိရှိခဲ့တာပါ။အထူးသဖြင့်အသက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအပူဒဏ်ကိုမခံနိုင်ကြသလိုဒီအွက်စိတ်မကောင်းဖြစ်မိနောက်စာနာမိတဲ့အကြောင်းကိုတော့စွဲအင်ဝင်ကြီးကသူ့ရဲ့ဒီ Facebook စာမျက်နှာပေါ်မှာရေးတင်ခဲ့ပါတယ်။တချို့နိုင်ငံတွေမှာဒီကနေ့ညနေပိုင်းကလေးကစတင်နေတဲ့8ပွဲတော်ဆင်နွှဲဖို့ဘင်္ဂလားဒေ့ရှ်နိုင်ငံတဝမ်းမှာပြင်ဆင်နေကြချိန်မှာပဲလက်ရှိအပူလိုင်းတံဘလောက်ကြကြထပ်ကြုံရအောင်မလဲမသိနိုင်သေးတာမို့သတိထားကြဖို့အတွက်မိုးလေဝသဌာနကသတိပေးထားပါတယ်ရှင်။